တခိုင်ပြည်နယ်ထဲမှာစောက်လုပ်ရေးလုပ်ငန်းတွေရပ်ကုန်တာကြောင့်လုပ်ငန်းရှင်တွေရောအလုပ်သမားတွေပါအခက်ကြုံနေကြရပါတယ်။ဘလို့အခြေအနေကြောင့်ဒီလိုမျိုးစောက်လုပ်ရေးလုပ်ငန်းတွေကရပ်ကုန်ရပါသလဲ။ဒီအခြေအနေအရရရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။တခိုင်ပြည်နယ်မှာ73စီတွေနဲ့စောက်လုပ်ရေးပစ္စည်းတွေဈေးတက်လာတာကြောင့်စောက်လုပ်ရေးလုပ်ငန်းတွေရပ်နေတယ်လို့အစအဦးကန်ထရိုက်စောက်လုပ်ရေးလုပ်ငန်းရှင်ဦးစိုးလွင်ကပြောပါတယ
်။တက်ပါတယ်အကုန်တက်ပါတယ်ဒီပြည်လက်မြေတို့ကြောက်တို့တဲတို့အုတ်တို့အကုန်တက်ပါတယ်သူကဆက်ဒီဒီလက်စီဇစ်တက်တယ်ဆိုတော့ဒီအုတ်တို့တဲတို့ကြောက်တို့ကသူကကားနဲ့ကက်ရတာဖြစ်တော့တော့ရအောင်အဲကြောင့်အဲဒီလက်စီတက်ပါတယ်အဲကြတော့ဘလို့ခေါ်မလဲကျွန်တော်တို့ဟိုလက်လက်မြေတလောက်စဉ်းစားမိကြတော့ရက်ဆိုင်သွားတာတော့တကယ်ကတော့ဒီမားရဲ့ဟောပေါ့နော်ဒီနိုင်ငံရေးအခင်းကျင်းကြီးကြောင့်ကုန်စည်နှုန်းတွေတက်တယ်နောက်ကိုဗစ်ရောဂါကြောင့်ကုန်စည်နှုန်းတွေတက်တယ်ဆိုတော့အကြောင်းပြချက်ကတော့အဲ့ဒါတွေကြောင့်ပဲရက်သွားတာဖြစ်ပါတယ်
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကုန်စည်နှုန်းတွေလည်းထိုးတက်လာသလိုငွေကြေးလည်ပတ်မှုတွေလည်းအားနည်းတာကြောင့်ဆောက်လက်ဆလုပ်ငန်းတွေကိုပါရပ်ထားရတယ်လို့ဦးစိုးလွင်ကပြောပါတယ
်။လုပ်ငန်းကြီးတွေကတော့ရပ်ထားပါတယ်ဟုတ်ကဲ့ကျွန်တော်ကိုယ်တိုင်လည်းခံနေရပါတယ်။ဒီမောင်တော့ပါဆိုကျွန်တော်လွန်ခဲ့တဲ့6လလောက်ကဟိုဆောက်ဦးသွားဆောက်ပါတယ်။ကုမ္ပဏီကတော့ဒီမားကကုန်ပြီပေါ့။အဲ့တော့အဲ့ဒီပတ်စံလည်းသူတို့လည်းအကြည့်မပြေနိုင်တော့ကျွန်တော်တို့လည်းဒီတိုင်းပဲဟိုကျွန်တော်တို့လည်းမရဘူးပတ်စံကလုပ်ငန်းလည်းဆက်မလုပ်ဘဲနဲ့ဒီတိုင်းရပ်ထားရပါ
ရခိုင်ပြည်နယ်ဟာငโกကလေးကအလုတ်ကင်ခွင်လန်းနေပါတဲ့ပြည်နယ်တစ်ခုဖြစ်သလိုအလုတ်ရုံဆက်ရုံတွေရှားပါတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်ဒီကြားထဲမှာပြည်သူတွေဟာကိုဗစ်ကပ်ရောဂါကြောင့်သူတို့စားဝတ်နေရေးအတွက်မိခိုးလုတ်ကင်နေရတဲ့လုပ်ငန်းတွေရပ်ဆိုင်ထားရသလိုတစ်ဖက်မှာလည်းကုန်စည်နှုန်းတက်တာနဲ့ရင်ဆိုင်နေရတာပါစောက်လုပ်ရေးကဏ္ဍကအောက်ခြေလုံသားတွေအလုတ်လက်မဲ့ဖြစ်နေကြတဲ့အထက်မှာကြောက်ဖြူမျိုးပေါ်ကပယံလုံသားဥမောင်လှလည်းအပါဝင်ပါ
နော်ဗျံဆောင်းလို့လောက်ကလုံးနေတဲ့အခုချိန်မှာတော့အလုံးလက်ရှိမရှိရင်တော့ဆောင်းဝင်နေရခက်ခဲတော်တော်များဖြစ်တာပေါ့နော်ဒေသကဒေသတော်တော်များဗျံအပွေတွေဆိုရင်လေအလုံးနဲ့မဲ့အကုန်လုံးအလုံးနဲ့မဲ့ဖြစ်နေလေကိုဗစ် -19 နဲ့ဆိုတော့လေဒီကြားထဲမှာခက်ခဲကတော်တော်များဖြစ်နေကြအကုန်အလုံးလုံးမလုပ်ရဘလောက်ကြာပြီလေဆိုတော့တနည်းကြော်လောက်တော့ရှိကြအဲဒီလောက်အနေနဲ့ဒီလိုမျိုးကတက်ပြီးတော့ဒီကုန်စည်နှုန်းတွေတက်ပြီးတော့ရှိကိုတော့နိုင်မယ်ဆိုလို့ရှိရင်ဘယ်လိုပြောရမလဲတော့ငက်မက်အနေထားတော့မှရောက်တော့နိုင်တာပေါ့နော်အဲလောက်ကနေအစီအမပြေတာနဲ့အဲလိုမျိုးဖြစ်သွားတ
ယ်ရခိုင်ပြည်နယ်မှာစောက်လို့ရေလုပ်ငန်းတွေရပ်ဆိုင်နေတာနဲ့ပတ်သက်ပြီးပြည်နယ်ကောင်စီကဘာတွေအရေးယူလှုပ်ဆောင်နေသလဲဆိုတာသိရဖို့ပြည်နယ်ကောင်စီပြောခွင့်ရဦးလှသိန်းကိုဆက်သွယ်ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်တချို့ပြည်ပရင်းနှီးမြှုပ်နှံမှုတွေပြန်ရုပ်သိမ်းသွားတယ်လို့ဆက်ပြီးမလဲပတ်နိုင်ပဲရထားရတဲ့လုပ်ငန်းတွေလည်းရှိနေတာပါ73စီဈေးနဲ့ကုန်စည်နှုန်းတွေမြင့်တက်လာတာကြောင့်တခြားတည်ယူပို့ဆောင်ရေးနဲ့တနိုင်တပိုင်လုပ်ငန်းတွေလည်းပုံမှန်လဲပတ်နိုင်တဲ့အခြေအနေမှာမရှိတော့ဘူးလို့ဒေသခံတွေကပြောနေကြပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်